ကချင်ပြည်နယ်လိုင်စာဘက်မှာမြန်မာစိုးရတပ်တွေနဲ့ KIA ကချင်လူမျိုးရေးတပ်တွေကြားမှာတိုက်ပွဲတွေဒီကနေ့ဆက်လက်ဖြစ်ပွားခဲ့ပါတယ်။လိုင်စာဒေသတစ်ဝိုက်က KIA ထိန်းချုပ်ရာတောင်ကုန်းတွေကိုအစိုးရတပ်တွေဘက်ကတိုက်လေရင်တွေနဲ့ဝဟင်ကနေပစ်ခတ်ခဲ့တယ်လို့မြေပြင်ကနေလည်းထိုးစစ်ဆင်ခဲ့တာကြောင့်နှစ်ဖက်ထိတ်တန့်ရင်ဆိုင်တိုက်ပွဲတွေဖြစ်ခဲ့တာပါ။အခုလိုတိုက်ပွဲတွေပြင်းထန်နေတဲ့အတွက်ဒီလအတွင်းနှစ်ဖက်ထပ်မံဆွေးနွေးလိုတဲ့အကြောင်းမြန်မာစိုးရဘက်ကကမ်းလှမ်းချက်ကို KIA ဘက်ကမတုံ့ပြန်ခဲ့ဘူးလို့ KIA ပြောခွင့်ရသူက VOA ကိုပြောပါတယ်။ဒီအကြောင်းသတင်းကိုတော့ဆက်သွယ်မေးမြန်းထားတဲ့မန္တနာချန်ကပြောပြပေးပါမယ်ရှင
်။ဒီမနေ့အစောပိုင်းကတည်းကစလို့စိုးရတပ်တွေဘက်ကနေတိုက်လေရင်တွေအသုံးပြုပြီးတော့ KIA ထိန်းချုပ်ထားတဲ့လိုင်စာဒေသတစ်ဝိုက်ကစိုးမိုးကုန်းတွေကိုတောက်လျှောက်ပစ်ခတ်ခဲ့တာဖြစ်တယ်လို့KIA ဘက်ကရော KIA နဲ့တွဲပြီးတော့ခုခံစစ်ဆင်နွှဲနေတဲ့ ABSDF မြောက်ပိုင်းမြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ်ဦးက VOA ကိုပြောပြပါဗါးညနေဆောင်အထိလေကြောင်းကနေတိုက်ခိုက်မှုတွေရှိခဲ့ပြီးတော့တပြိုင်တည်းမှာပဲမြေပြင်ကနေလဲထိုးစစ်ဆင်ခဲ့တာကြောင့် KIA တပ်တွေနဲ့နှစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့အကြောင်းလိုက်စာဒေတာမှာရှိတဲ့ ABSDF မြောက်ပိုင်းဌာနချုပ်ရဲ့နိုင်ငံရေးနဲ့စီးရုံးရေးဌာနတာဝန်ခံကိုကျော်ကျော်က VOA ကိုပြောပါဗါး
မနေ့၄နာရီခရေကနေပြီးတော့လက်နက်ကြီးနဲ့အရင်စချူတာဗျလက်နက်ကြီးနဲ့ကအထူးသဖြင့်ကျန်ရဲ့အဓိကကျတဲ့လိုက်စာဒေတာအနီးမှာရှိတဲ့ဖုံးပြန်တောင်လို့ခေါ်တဲ့နေရာကိုစပြီးပစ်တယ်ဖြည့်ပြီးတော့အဲ့မှာခြေလင်တက်တွေကတက်ပြီးတော့ထိုးတယ်ဖုံးပြန်ပုံတောင်မှာအဲ့ဒါနှစ်ဖက်တက်တွေအဲ့ဒါထိတ်တိုက်ပစ်ကြတယ်လို့ထိတ်တိုက်ပစ်ကြခတ်ကြပါဘူးအထူးသဖြင့်အဲ့ဒီမှာတောင်ကုန်းသိမ့်ပိုက်ဖို့ကြိုးစားတဲ့အဲ့ဗမာတက်မလို့ဒီဘက်ကကျန်ရဲ့ပြန်ပြီးခုခံတဲ့နီးကတိုက်ပွဲပေါ့နော်ဒီနောက်ဆုံးညနေ၃နာရီခွဲအထိပေါ့ပစ်သွားတယ်ချင်းရအဲ့လိုပေါ့တနေကုန်လုံးမှာပဲပြစ်တာတော့
အခုလိုနှစ်ဖက်ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်ခဲ့တဲ့တိုက်ပွဲတွေအတွင်းထိခိုက်သေးဆုံးဒဏ်ရာရမှုအခြေအနေတွေနဲ့ပတ်သက်လို့တော့လောလောဆယ်မသိရသေးဘူးလို့ကိုကျော်ကျော်ကပြောခဲ့ပါတယ်ဒါအပြင်ဒီကနေ့မှာပဲလိုက်စာဒေတာရင်းမှာရှိတဲ့လာချာရဲ့ရွာကိုလက်နက်ကြီးကြီးနှစ်ခုကျခဲ့တဲ့အတွက်ဒေတာကန်တွေရဲ့နေအိမ်နဲ့ဈေးဆိုင်တစ်ခုပျက်စီးသွားခဲ့ပြီးဒေတာကန်တွေကလည်းထွက်ပြေးတိမ်းရှောင်ခဲ့ကြရပါတယ်လောလောဆယ်မှာအခုရက်ပိုင်းအတွင်းလိုက်စာဒေတာမှာရှိတဲ့ဒုက္ခသည်စခန်းတွေကိုအလုံးအင်းနဲ့ဝင်ရောက်လာတဲ့စစ်ပြေဒုက္ခသည်တွေမရှိပေမဲ့အစိုးရတပ်တွေဘက်ကတိုက်လေရင်တွေမကြခဏပြန်တန်းနေတာကြောင့်ဝေဟင်ကနေတာပြစ်ခတ်လာမယ်ဆိုရင်ဒုက္ခသည်စခန်းဟာလည်းလုံခြုံစိတ်ချရမှုမရှိဘူးလို့ကိုကျော်ကျော်ကဆက်ပြောပါတယ်
။မနေ့၄နာရီခရေကနေပြီးတော့လက်နက်ကြီးနဲ့အရင်စချူတာဗျလက်နက်ကြီးနဲ့ကအထူးသဖြင့်ကျန်ရဲ့အဓိကကျတဲ့လိုက်စာဒေတာအနီးမှာရှိတဲ့ဖုံးပြန်တောင်လို့ခေါ်တဲ့နေရာကိုစာပြီးပြစ်တယ်ဖြည့်ပြီးတော့အဲ့မှာခြေလင်တက်တွေကတက်ပြီးတော့ထိုးတယ်ဖုံးပြန်ပုံတောင်မှာအဲ့ဒါနှစ်ဖက်တက်တွေအဲ့ဒါထိတ်တိုက်ပြစ်ကြတယ်လို့ထိတ်တိုက်ပြစ်ကြခတ်ကြပါဘူးသူတို့ပြင်းအဲ့ဒီမှာတောင်ကုန်းသိမ့်ပိုက်ဖို့ကြိုးစားတဲ့အဲ့ဗမာတက်မလို့ဒီဘက်က KIA ကပြန်ပြီးခုခံတဲ့နီးကတိုက်ပွဲပေါ့နော်ဒီနောက်ဆုံးညနေ၃နာရီခွဲအထိပေါ့ပြစ်သွားတယ်ခြေနေကအဲ့လိုပေါ့တနေကုန်လုံးမှာပဲပြစ်တာတော့နောက်ဦးနှစ်ဖက်ကြည့်ကြကြဆုံးမှုကကျွန်တော်တို့အခုခြေနေအထိဘာမှမသိရသေးဘူးလားဘယ်လောက်အထိတန်ရန်ရဘယ်လောက်အထိတည်ဆုံသွားတယ်ဆိုတာတော့မသိရသေးဘူးလို့အဲ့ဒါ
ဒီလိုအစိုးရဘက်က KIA ပေါ်အပြင်းထန်ထိုးစစ်ဆင်နေတာကြောင့်ဒီဇန်နဝါရီလထဲမှာ KIO နဲ့ထပ်မံဆွေးနွေးလိုတဲ့အကြောင်းမကြသေးခင်ကငြိမ်းချမ်းရေးဝန်ကြီးဦးအောင်မင်းရဲ့ကန့်လန့်ချက်ကို KIO ဘက်ကမတုံ့ပြန်ခဲ့ဘူးလို့ KIO ပြောခွင့်ရသူဦးလာနန်းက VOA ကိုအခုလိုပြောပါတယ်
။ဒီဇင်ဘာ23ရက်နေ့မှာဦးအောင်မင်းစတဲ့ကောင်ပို့ထားတယ်။ဇန်နဝါရီလအတော်တင်းမှာတွေ့ဖို့အတွက်ကန့်လန့်နဲ့စာပါ။ဒါမဲ့စာနဲ့အတူသူဖြစ်တယ်ကရောက်လာတယ်ခင်ဗျာ။မြန်မာစီကနေပြီးမှစင့်အင်ကအလုံးကြီးနဲ့အော်ချင်းချောက်တာသာပြီးမှပဲအတွေ့ကြအောင်ဆိုတဲ့အချက်ပေါ်မှာတော့ဒါတော့စဉ်းစားဆရာလို့လေခင်ဗျာ
မြန်မာအစိုးရတပ်တွေဘက်က KIO ထိန်းချုပ်ရာလိုက်စာဒေတာကိုအခုလိုထိုးစစ်တွေစတင်ဆင်နွှဲကြတဲ့က ABSDF ကနေဖမ်းဆီးမိခဲ့တဲ့စစ်သုံးပန်း9ယောက်ရှိထားပြီး2ယောက်ကတော့တိုက်ပွဲအတွင်းရခဲ့တဲ့ပြင်းထန်တဲ့ဒဏ်ရာတွေကြောင့်သေဆုံးသွားတယ်လို့ ABSDF မြောက်ပိုင်းအဖွဲ့ကကိုကျော်ကျော်ကပြောပါတယ်ဒါပြင်ရှမ်းပြည်နယ်မြောက်ပိုင်းမှာလည်း KIA နဲ့မြန်မာအစိုးရတပ်တွေကြားဂျိုကြားဂျိုကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့ဒီအပိုင်းအတွင်းအစိုးရတပ်တွေဘက်ကစစ်ကြောင်းတွေအလုံးရင်းနဲ့ဝင်ရောက်လာတာကြောင့်အဲ့ဒီဒေသမှာရှိတဲ့ယာနဲ့ချီတဲ့ဒေသခံတွေဟာကုတ်ခိုင်မျိုးဘက်ကိုထွက်ပြေးတာတွေရှိနေတယ်လို့ KIO ပြောခွင့်ရသူဦးလာနန်က VOA ကိုပြောခဲ့ပါဗျ။ KIO နဲ့မြန်မာအစိုးရအကြား19နှစ်ကြာတိစောက်ခဲ့တဲ့ပြစ်ခတ်ရစဲရေးဟာ2011ခုနှစ်ဇွန်လအကုန်မှာပြတ်သွားခဲ့တာပါ။ဒီစစ်ပွဲတွေစတင်ကလေးကကချင်ပြည်နယ်တွင်းမှာလူခွင့်ချိုးဖောက်မှုတွေဖြစ်ပေါ်နေပြီးစစ်ပြေဒုက္ခသည်ဦးရေဟာလည်းတသိန်းကျော်သွားပြီလို့ဒုက္ခသည်ရေဆောင်ရွက်သူတွေကပြောဆိုထားကြပါလိမ့်ရှင်။